ထိုင်းနိုင်ငံဆုံကလာပြည်နယ်ဟန်ရိုင်မြို့နယ်မှာဂျွန်လတရက်ကထိုင်းနိုင်ငံသားလျက်စစ်ဝန်ထမ်းတအုပ်ကိုတပ်ပြီးကျိုးတုပ်မြေမြုပ်အလောင်းဖျောက်ခံထားရတဲ့အမှုနဲ့ပတ်သက်ပြီးဘန်ကောက်မြန်မာအလို့သမားတန်အရာရှိယုံကထုတ်ပြန်ရမှာအမည်မသိထိုင်းအမျိုးသားတအုပ်ဟာအထောက်ထားမဲ့မြန်မာအမျိုးသမီးတအုပ်ကိုပြန်ပေးဆွဲငွေညစ်တောင်းရာကနေလူသတ်မှုဖြစ်တဲ့အတိရုံရင်ဆန်ခတ်မှုဖြစ်ပွားခဲ့တဲ့အကြောင်းသတင်းထုတ်ပြန်ခဲ့ပါတယ်။ဒီဖြစ်စဉ်နဲ့ပတ်သက်ပြီးသတင်းရယူခဲ့တဲ့ဟန်ရိုင်မျိုးကရွှေပြောင်းအလုသမားအခွင့်အရေးကိုရရဲ့တာဝန်ခံကို VOA သတင်းတောက်မအေးမှာဆက်သွယ်မြင့်မြန်ထားပါတယ်ရှင်
။ထိုင်းနိုင်ငံဆုံခလာပြည်နယ်ဟန်ရိုင်မျိုးနယ်ထဲမှာဂျွန်လတရက်နေ့ကထိုင်းနိုင်ငံသားလျှက်စစ်ဝန်ထမ်းတဦးတက်ပြီးကျိုးတုံမြေမျိုးအလောင်းဖျောက်ပြက်ခံရတဲ့အမှုနဲ့ပတ်သက်လို့ဘန်ကောက်မြို့မြန်မာအလုသမားတန်အရာရှိယုံကထုတ်ပြန်ခဲ့ရမှာအမိမသိထိုင်းမျိုးသားတဦးဟာမြန်မာမျိုးသမီးတဦးကိုပြန်ပေးဆွဲငွေညစ်တောင်းခံမှုတွေလုပ်ခဲ့တာကိုထိုင်းရနာပိုင်းတွေကစစ်ဆေးတွေ့ရှိတယ်ဆိုပြီးသတင်းထုတ်ပြန်ခဲ့ပါတယ်။ဖမ်းဆီးချုံနောက်ခံရတဲ့မြန်မာရွှေပြောင်းလူသမားတွေကိုပြန်ပေးဆွဲခံရတဲ့အမျိုးသမီးကိုမေးမြန်းမှုတွေလုပ်ခဲ့ရမှာတော့လူသတ်မှုဖြစ်စဉ်ဖြစ်ပွားခဲ့ရတဲ့အခြေအနေတွေကိုသိခဲ့ရကြောင်းဟဲ့ရိုင်မျိုးကရွှေပြောင်းလူသမားအခွင့်အရေးကိုရဲရဲတာဝန်ခံဥပရီကတော့အခုလိုပြောပြပါတယ်။
အဓိကတော့မှတရားဝင်ထောက်ပြတာလဲကျွန်တော်တို့တွေ့တယ်ဒီလူတတ်မှုမှာကဟိုကျွန်တော်အရင်နေ့ကပြောသလိုပို့လို့သူကဖုံးနေကိုလှူတယ်ပိုက်ဆံနေတများတိုက်တယ်ပြီးတဲ့အခါဒီမိကလေးကိုသူကဓာတ်နဲ့ထောက်ပြီးတော့ပြန်ဖို့ဆွဲတာပို့အဲတနတ်လေးပါတယ်ပြောရင်ဓာတ်လေးပါတယ်တနတ်လေးပါတယ်ဆိုမှလေအဲဒီအမျိုးသမီးကအသက်88အရွယ်လောက်ပဲရှိတယ်မှာပြန်ဖို့ဆွဲပြီးတဲ့နောက်ပိုင်းမှာသူကပိုက်ဆံတောင်းတယ်ပိုက်ဆံအမဘလောက်ပေးလို့တောင်းတဲ့အခါဒီအတူတူပါလာတဲ့လူတွေကပိုက်ဆံဆုပ်ပြီးတော့ပိုက်ဆံကိုပေးတယ်ပိုက်ဆံကိုပေးပေမဲ့လေပြေးသွားတဲ့သူကကလေးမကိုပြန်လို့မလွှတ်ပေးဘူးကလေးမကိုပြန်လို့မလွှတ်ပေးတဲ့အခါအဲရုံရဆက်ကဖြစ်ကြတာပေါ့ဟုတ်ကဲ့အဲ့မှာအတိတ်ကဖြစ်နေတာကတော့အဲ့လိုဂျင်းနဲ့ထုတ်တာပေါ့ဗျာ
ထိုင်းနိုင်ငံသားတည်ဆုံးခဲ့ပြီးတဲ့နောက်ပိုင်းဂျွန်လတရက်နေ့ကစပြီးဟိုက်ရိုင်မြို့နယ်ထဲမှာအထောက်ထားမဲ့မြန်မာ300ကျော်ဖမ်းဆီးခံခဲ့ရတာပါဒီထဲကလူသတ်မှုဖြစ်ပွားခဲ့တဲ့နေရာနဲ့အနီးဆုံးမှာနေထိုင်နေတဲ့အလို့သမားတွေကိုတော့တင်းတင်းကြပ်ကြပ်စစ်ဆေးမှုတွေလုပ်ခဲ့တယ်လို့လည်းဆိုပါတယ်
အခုလူ300ကျော်ကစစ်စစ်လို့ရတော့ပြီးခံနေပါပြီဒီခုခုနဲ့ပတ်သက်လို့ကျွန်တော်တို့မြန်မာစစ်တပ်ရဲ့နေကိုအခုဒီတော့မနေ့ကနေတိုင်းကိုစစ်စစ်မုံတွေပြုတ်လောက်တယ်စစ်စစ်မုံတွေပြုတ်လောက်ပြီးတဲ့နောက်ပိုင်းမှာအခုဆိုလို့ရှိရင်ကျွန်တော်တို့ဒီမလေးရှားနေကဂျန်တို့အရှောက်ကြီးပေါ့နော်လဘကအရှောက်ကြီးကနေပြီးတော့တက်ဆက်ဝင်နေပြီးတော့ရှောက်တင်တဲ့300ပြန်ပို့လိုက်ပြီးတော့တန်းရရှိတယ်မှာ
ထိုင်းမျိုးသားတဦးကျိုးတုံမြေမြုပ်အသက်ခံရတဲ့အခြေအနေနဲ့ပတ်သက်ပြီးမြန်မာလူသမားတန်ရာရှိယုံရဲ့သတင်းထုတ်ပြန်ချက်မှာတော့မလေးရှားနိုင်ငံကိုသွားမဲ့ရွှေပြောင်းလူသမား109ဦးဟာမေလ31ရက်နေ့ကထိုင်းနိုင်ငံတောင်ပိုင်းဆုံခလာခရိုင်နယ်ကိုရောက်ရှိလာခဲ့ကြောင်းညပိုင်းမှာတော့အမိမသိထိုင်းလူမျိုးတဦးကအဲ့ဒီထဲကအမျိုးသမီးတဦးကိုတနက်နဲ့ချိန်ဓာတ်နဲ့ထောက်ပြီးပြန်ပေးဆွဲငွေတောင်းခံခဲ့တဲ့ဖြစ်စဉ်ဖြစ်ခဲ့တယ်လို့လည်းဆိုပါတယ်။တောင်းခံတဲ့ငွေကိုပေးပြီးတာတောင်မြန်မာအမျိုးသမီးကိုပြန်လွှတ်ပေးတာမရှိတဲ့အတွက်အမျိုးသမီးနဲ့အတူပါလာတဲ့ခီးသွွားလူငယ်တွေကထိုင်းအမျိုးသားကိုကြောက်ခဲနဲ့ပြစ်ခတ်မှုတွေလုပ်ခဲ့တယ်လို့ဆိုပါတယ်။ကြောက်ခဲနဲ့ပြစ်ခတ်သူတွေဟာဘယ်သူတွေဖြစ်တယ်ဆိုတာကိုတော့တဦးကမှဝန်ခံတာမရှိတဲ့အတွက်ထိုင်းရနာပိုင်းတွေကဖမ်းဆီးထားတဲ့အလို့သမားတွေကိုစစ်ဆေးနေစေဖြစ်ကြောင်းသတင်းထုတ်ပြန်ခဲ့ပါတယ်ရှင်။